ဘောမှာကိုယ့်ရဲ့မျက်နှာပုံကိုပြောင်းနိုင်တယ်လေ။ Jao ဆိုတဲ့ app ကတော်တော်လေးလူပြောများနေတဲ့ကိုသားညုံကြီး။ ZAO လို့စာလုံးပေါင်းပေမဲ့တရုတ်လို Jao လို့အတန်ထွက်တဲ့ app လေ။အဓိကကတော့ကိုယ့်မျက်နှာပုံတွေရဲ့လုံခြုံရေးစိုးရိမ်စရာဖြစ်လာတဲ့ဆိုတဲ့ကိစ္စပေါ်မှာပို့ပြီးတော့သတိထားစရာဖြစ်လာလို့ပဲ
။ရုပ်ရှင်ဇာဝင်ကနေမှာတရုတ်ဆောင်နေတဲ့မင်းသားမင်းသမီးမင်းနှာတွေကိုကိုယ့်ရဲ့မျက်နှာနဲ့အစားထိုးလိုက်နိုင်တဲ့ Jao ဆိုတဲ့ app ကိုတရုတ်နိုင်ငံမှာ August 30ရက်နေ့ကထုတ်ပါတယ်။ Jao app ထွက်ပြီးတော့တရနှစ်ရဲ့အတွင်းမှာကိုပဲတရုတ်ကဒီ iOS App Store မှာအဲ့ဒီ app ကဒေါင်းလုဒ်အများဆုံးလုပ်တဲ့ app ဖြစ်သွားပြီးတော့ဟိုးလေးတကြော်ကြော်ကိုဖြစ်ခဲ့တာမှသိရမှာ
။ကွန်ပျူတာညာရည်တု AI သုံးပြီးတော့မျက်နှာတွေကိုအစားထိုးတဲ့ဒီ deep fake ဆိုတဲ့နည်းပညာနဲ့လုပ်ထားတာရှင်။တက်ဝင်လှုပ်ရှားနေတဲ့မျက်နှာတွေမှာ deep fake နည်းပညာနဲ့တခြားသူမျက်နှာကိုတကယ်အစ်စ်အတိုင်းပဲအစားထိုးနိုင်လို့အတုအစ်စ်ခွဲရခတ်တဲ့ပြဿနာရှိတယ်ဆိုပြီးတော့ထောက်ပြနေကြချိန်မှာ Jao app ထွက်လာခဲ့တာပဲ
။တရုတ်ကမူမိုးဆိုတဲ့ကုမ္ပဏီကထွင်းတဲ့အဲ့ဒီ Jao app ကကိုယ့်ရဲ့ဓာတ်ပုံကိုထည့်လိုက်တာနဲ့တကယ်မင်းသမီးမင်းသားနေရာတွေမှာကိုယ့်ရဲ့မျက်နှာဖြစ်သွားရောနောက်သူကရုပ်သေးပုံမဟုတ်ဘူးလှုပ်ရှားသရုပ်ဆောင်နေတဲ့ရုပ်ရှင်ပြကွက်ထဲမှာကိုယ့်ရဲ့မျက်နှာကအစားထိုးလိုက်တော့ကိုယ်တိုင်ပဲဟောလိဝုဒ်ရုပ်ရှင်တွေထဲမှာဝင်ပြီးတော့သရုပ်ဆောင်နေတယ်လို့ဖြစ်သွားတယ်လीအဲဒါကြောင့်မလို့အရန်ကိုလူပြောများပြီးတော့နာမည်ကြီးသွားတာ
ကြော်ကြားတဲ့ရုပ်ရှင်နဲ့ဒီ TV ရုပ်သံ series ရာနဲ့ချီတဲ့ဇာဝင်ကန်းတွေအများကြီးမှာကိုယ့်ရဲ့မျက်နှာကိုအစားထိုးသရုပ်ဆောင်တယ်လို့ဖြစ်အောင်လို့ Jao app ကလှုပ်ပေးနိုင်တယ်ဓာတ်ပုံတစ်ပုံတည်းကိုတုံးပြီးတော့မှဒီရုပ်ရှင်ပြခွက်တော်တော်များများလေးကမင်းသားလီယိုနာໂດဒီကပရီယိုရဲ့မျက်နှာနေရာမှာ Jao app ကသူ့မျက်နှာနဲ့အစားထိုးပေးနိုင်တာကို Alan Shaw ဆိုတဲ့ Twitter သုံးသူတစ်ယောက်ကအဆန်းလုပ်ပြခဲ့တဲ့ကိုသားညုံရအဲ့လိုလုံနိုင်ဖို့လဲဆက်ဆက်ကပ်မဲ့ကြားတယ်လို့သူကစမ်းသပ်ခဲ့တာကိုလည်းရေးတယ်သူစမ်းသပ်တာတိုက်တနစ်မင်းသားလီယိုနာໂດဒီကပရီယိုတယောက်တည်းမဟုတ်ဘူးတခြားမင်းသားတွေတရုတ်ဆောင်တဲ့ဇာဝင်ကန်မျိုးစုံမှာသူ့ရဲ့မျက်နှာကိုအစားထိုးစမ်းသပ်ခဲ့တာကိုဗီဒီယိုတွေနဲ့ Twitter ပေါ်မှာတင်တယ်လေမြင်ရတာတော့တကယ်ပဲသူတရုတ်ဆောင်နေတယ်လို့ဖြစ်သွားတာပဲ
Jao app ကိုသုံးဖို့ကိုယ့်ရဲ့ဓာတ်ပုံကိုအဲ့ဒီ app မှာ upload လုပ်လို့ရတယ်လို့ app ထဲမှာလည်းပို့ပြီးတော့သရုပ်ပေါအောင်လို့ဓာတ်ပုံတွေကိုဘယ်လိုရိုက်ပါလဲဆိုတာလမ်းပြပေးထားသေးရဲ့ဗျမျက်တောင်ခတ်မျက်စိပိတ်ပါဇက်ဟပါဇက်ပိတ်ဒီပုံစံမျိုးစုံဓာတ်ပုံတွေကိုရိုက်ယူလို့ရတယ်ဗီဒီယိုတွေထဲမှာပို့သရုပ်ပါပြီးတော့အစ်စ်နဲ့ပို့တူအောင်လို့တကယ်လည်းတူပါတယ်
ဗီဒီယိုပုံတွေမှာကိုတကယ်အစ်စ်မဟုတ်ဘဲနဲ့ကိုနဲ့ထပ်တူဖြစ်အောင်လှုပ်ကြံဖန်တီးထားတဲ့ deep fake ဗီဒီယိုမျိုးလုပ်ဖို့ညာဆိုလို့ရှိရင်ပုံရာနဲ့ချီလို့ရတာလေအခုတော့ဒီဓာတ်ပုံတစ်ပုံတည်းကိုရုပ်ရှင်ပြကွက်မျိုးစုံတွေကမင်းသားမင်းသမီးတွေနေရာမှာအစားထိုးအတုလုပ်နိုင်တယ်ဆိုတော့ဤပညာတွေဘလောက်တိုးတက်လာတယ်လဲဆိုတာကိုမိမောင်းထိုးပြလိုက်တာပဲရှင်အဲ့ဒါနဲ့တစ်ဆက်တည်းမှာပဲဒီကိုရဲ့မျက်နှာပုံလုံခြုံရေးနဲ့ပတ်သက်လို့ဘလောက်စိုးရိမ်စရာကောင်းတယ်ဆိုတဲ့ထောက်ပြမှုတွေရှိလာတာပေါ့
ပြောမှာလူသုံးများတဲ့ WeChat လူမှုကွန်ရက်ပေါ်မှာ Jao app နဲ့ပတ်သက်ပြီးတော့စိုးရိမ်ချက်တွေကိုလည်းအတော်လေးဆွေးနွေးပြောခဲ့ကြရတယ်ဗျ။အဲဒါကြောင့်မလို့ internet ပေါ်မှာ message ပို့တာပါဝင်ဝန်ဆောင်မှုလုပ်ငန်းမျိုးစုံလုပ်တဲ့တရုတ်ကတန်းဆက်နည်းပညာလုပ်ငန်းကြီးကသူ့ရဲ့လုပ်ငန်းတွေနဲ့ Jao app ချိတ်ဆက်သုံးလို့မရအောင်ပိတ်ခဲ့တယ်မဟုတ်လားမဆိမမော
။လုံခြုံရေးစိုးရိမ်နေဆိုတဲ့ထောက်ပြမှုတွေကြောင့်တရုတ်ကဒီ iOS App Store မှာ number 1 download လုပ်တဲ့ app ဖြစ်ခဲ့တာတော့မှချိန်9ဝင် 5 star မရဘူးလေ။1.9 star လောက်ပဲရခဲ့တယ်။အဲ့ဒီ app နဲ့ပတ်သက်ပြီးတော့ review ရေးကြတာကလည်း 4,000 ကျော်ရှိတာကို။အဲဒါကြောင့်သူတို့ရဲ့ app နဲ့ပတ်သက်လို့လူအများစိုးရိမ်နေတဲ့အချက်တွေကိုပြင်ဆင်ပါမယ်ဆိုပြီးတော့ Jao app ကတုံ့ပြန်ခဲ့ရတယ်ရှင်။လူတွေရဲ့ဓာတ်ပုံတွေ video တွေကိုခွင့်ပြုချက်မရဘဲနဲ့တခြားမှာမသုံးပါဘူး။တကယ်လို့သုံးတဲ့သူဘက်ကသူတို့အချက်လက်တွေဖြတ်သွားရဲဆိုရင်လည်းသူတို့ server မှာပါဆက်သိမ်းမထားပဲဖြတ်ပေးပါမယ်ဆိုပြီးတော့ Jao app သုံးတဲ့သဘောတူညီချက်မှာပြင်ဆင်ပေးခဲ့ရတယ်။
တကယ်တော့ deep fake နည်းပညာခြေခံတဲ့မျက်နှာပုံအစားထိုး app တွေကလူမှုကွန်ရက်တွေပေါ်မှာတော်တော်ခက်စားတာဗျ။ကိုယ်အသက်ဘလောက်ကြီးရင်ဘလို့ရုပ်ဖြစ်မယ်လို့ကိုယ်သာမျိုးသမီးဖြစ်လို့ရှိရင်မျိုးသားဖြစ်ခဲ့လို့ရှိရင်ဘလို့ရုပ်ဖြစ်မယ်ဆိုပြီးတော့ပြတဲ့ face app ဆိုလို့ရှိရင် Facebook သုံးတဲ့မြန်မာတွေကြောင့်မှအတော်ကြီးခက်စားခဲ့သေးတယ်မသိမှမဟုတ်ရဲ့
။ဟုတ်ပါရှင်။အဲ့လိုမျိုးကိုယ့်ရဲ့ရုပ်ကိုဒီ face app နဲ့ပြင်ထားတဲ့ပုံတွေ Facebook ပေါ်မှာတွေ့တွေ့နေပါတယ်။Bloomberg စီးပွားရေးသတင်းအရဆိုလို့ရှိရင်မြန်မာတွေကြားမှာတယ်မဟုတ်ဘူးတကဘာလုံးမှာကိုခေစားတာကိုသားညုံရအဲ့ဒီ Face app ကရုရှားကုမ္ပဏီကထွင်တာအဲ့ဒါကြောင့်မို့လို့ဒီကိုယ့်ရဲ့ဓာတ်ပုံတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးစိုးရိမ်နေဆိုတော့ပြောဆိုမှုတွေလည်းရှိခဲ့တယ်အဲ့ဒါကြောင့်မို့လို့ဒီ Face app ကကိုယ့်ရဲ့ဓာတ်ပုံတွေဘလို့အသုံးပြုတယ်လဲဆိုတာကို App ဖန်တီးသူတွေရှင်းပြခဲ့ရသေးတယ်လေဒါပေမဲ့ The Verge နည်းပညာသတင်းတစ်ခုမှရေးထားတာကိုပြောရရင်တော့ Face app အပါအဝင်ဒီ online ပေါ်မှာအခမဲ့ပေးတဲ့ဝန်ဆောင်မှုလုပ်ငန်းတွေအနေနဲ့ကသူတို့ရဲ့စီးပွားရေးအတွက်ကိုယ့်ရဲ့အချက်အလက်တွေကိုတနည်းမဟုတ်တနည်းတော့အသုံးချရဲဆိုတာကိုသုံးတဲ့သူတွေတတိထားတင်နေတဲ့ကိုယ့်ရဲ့ဓာတ်ပုံတွေကိုမတမာတဲ့နည်းအတွက်မသုံးပါဘူးဆိုရင်တော့မှသူတို့ရဲ့ဒီ AI ဉာဏ်ရည်တုနဲ့မျက်နှာမှတ်တဲ့ facial recognition နည်းပညာကိုပို့ပြီးတော့တိုးတက်ကောင်းအောင်အသုံးချနိုင်တယ်ဆိုတာမမေ့ကြပါနဲ့တဲ့
အခုခေတ်မှာနောက်ဆုံးပေါ်ပစ္စည်းတွေဆိုလို့ရှိရင် password တွေစလုံးတွေနံပါတ်တွေစာ facial recognition နည်းစနစ်နဲ့ကိုယ့်ရဲ့မျက်နှာကို password လိုမျိုးသုံးနေကြပြီမို့လို့ကိုယ့်ရဲ့ရုပ်ပုံကို online ပေါ်မှာဘယ်လိုသုံးလဲဆိုတာပို့ပြီးတော့သတိထားသင့်တယ်ဗျ ီဖိတ်နိပညာသုံးပြီးတော့ကိုယ်ရုံနဲ့ဆင်သူဗီဒီယိုပုံအတုတွေလောက်တာကလည်းပို့ပြီးတော့အသက်ဝင်လာအစ်စ်နဲ့အတုခွဲဖို့ကလည်းခက်လာနေပြီအဲဒါကြောင့်တခါတခါကြော်ကြားသူတွေနိုင်ငံရေးသမားတွေရဲ့ထူးထူးခြားခြားဗီဒီယိုတွေအွန်လိုင်းပေါ်မှာတွေ့ရပြီဆိုလို့ရှိရင်အဲဒါသူအစ်စ်မှာဟုတ်ရလားဆိုပြီးတော့တေချာအောင်ပြန်ပြန်ကြည့်နေရပြီလေ
ဟုတ်တယ်ရှင်ဒီအထူးသဖြင့်အမေရိကန်မှာ2020သမ္မတရွေးကောက်ပွဲအတွက်ပြင်ဆင်နေကြပြီဆိုတော့ဒီဖိတ်နိပညာသုံးပြီးတော့မှဒီနိုင်ငံရေးတိုက်ခိုက်တဲ့ဗီဒီယိုအတုတွေလည်းထွက်ထွက်လာရမဟုတ်လားဒီကိစ္စကဒီနိုင်ငံရေးအိမ်ပတ်ဆိုးကြီးတစ်ခုလိုတော့ဖြစ်လာမယ်လို့ထိတ်တဲနိုင်ငံရေးသမားတယောက်ဖြစ်တဲ့ဒီအမေရိကန်လွှတ်တော်မှအဒမ်ရှစ်ကသတိပေးထားသေးတယ်
။ဒီဖိတ်နည်းပညာကအခုလိုပြောလို့သာအဆိုးလို့ဖြစ်နေတာဗျ။တကယ်တော့ဒီနည်းပညာကကောင်းကျိုးတွေလည်းအများကြီးရှိပါတယ်။ဟောလိဝုဒ်ရုပ်ရှင်လုံငန်းမှာဆိုလို့ရှိရင်ဒီဖိတ်နည်းပညာကတိတ်ကိုသုံးဝင်တာပါ။ဥပမာ The Lion King ရုပ်ရှင်အစ်စ်မှာဆိုလို့ရှိရင်ရုပ်ရှင်တွေကသိစံတွေကိုဒီဖိတ်နည်းပညာဖန်တီးသုံးထားတဲ့အတွက်အကောင်တွေကတကယ်အကောင်စစ်တွေလိုမျိုးတက်ဝင်နေတာမှသိရမှာပါ။
အဲ့လိုအသက်ဝင်လွန်းလို့ကိုယ့်ရဲ့ရုပ်ပုံကိုတခြားသူတွေအသုံးချသွားနိုင်တယ်ဆိုတာကိုကျွမ်းကျင်သူတွေကသတိပေးနေကြတာပါ AI ဉာဏ်ရည်တုနဲ့ Deepfake နည်းပညာကိုထိထိရောက်ရောက်အသုံးပြုနိုင်တဲ့နေရာမှာအကောင်းအတွက်ရောအဆိုးအတွက်ပါဖြစ်နိုင်တယ်ဆိုတာကိုသဘောပေါက်ထားဖို့လိုတယ်လို့သူတို့ကထောက်ပြနေကြပါတယ်ရှင်